စီယေပနိပခတ်ကြောလက်နက်ကန်ဖွင့်တဲ့ဆက်နွေတွေဆိုတဲ့ဆိုစီချက်နဲ့ဖန်စီရီယူခံရတဲ့ထဲကျေးရွာအုပ်ချုပ်ရေးမှုနောက်တူလေးပါဝင်လာတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါတမ်တော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားစီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေကျေးရွာအုပ်ချုပ်ရေးမှုတွေအားလည်းလက်နက်ကန်တပ်ဖွဲ့တွေရဲ့ဖမ်းဆီးဆစ်ဆေးတာကိုမကြာခဏဆိုသလိုခံနေကြရပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းစစ်တွေမျိုးနဲ့တောကန်ကျေးရွာအုပ်ချုပ်ရေးမှုကိုတမ်တော်စီကြောင်းတစ်ခုကဖမ်းဆီးသွားတယ်လို့ဇနီးဖြစ်သူဒေါ်သူစာကပြောပါတယ်
အော်ဒါနေ့ကနေ့လေနေ့တနားကြီးတနားကြီးလောက်ရှိမယ်တနားကြီးလောက်ရှိဖို့ထင်တယ်အော်ဒီဖက်ကောကစစ်ကြောဆင်းလာတယ်စစ်တနားကြီးစစ်တနားကြီးလောက်ရှိမယ်ထင်တယ်စစ်တနားကြီးစင်နားကြီးစစ်တနားလောက်ရှိမယ်စစ်ကြောဆင်းပြီးကျမတို့ရောကိုအောက်ချွေးမှုခေါ်တယ်စင်ငုတ်တယောက်ခေါ်တယ်ပြီးတော့ဟိုပိုက်ဆိုင်တယ်သူတို့အင်ထောက်စုတွေစိတ်တယ်အင်ထောက်စုစိတ်တယ်လူကြီးတွေစိတ်တယ်ပြီးရင်သူကစစ်ပြီးပို့ပြီးတော့ပြီးဆိုပြီးတော်ပြန်ဟိုထက်တော့လေရောဥပါနေတယ်သူကညီမရောက်ကြတဲ့သမင်းဆောင်မျိုးကလေးဝင်ရတယ်အခုသူကနိုင်လာချိန်မှာကျမတို့ကသမင်းဆောင်လုံးမလို့စစ်သက်ပြားကလာလို့ခေါ်တယ်ဘိုးကြီးခေါ်နေတယ်သူပြောတယ်ဆရာကဘိုးကြီးခေါ်နေတယ်ဆိုပြီးကျမရောက်ကြတယ်သမင်းဆောင်ကလည်းပေါ်တော့တယ်ပေါ်တော့နဲ့ကျမနဲ့က
တော်ကန်ချေဝအုပ်ချုပ်ရေးမှုဖန်ဆီးခံရတာနဲ့ပတ်သက်ပြီးတရားမျှတမှုရအောင်ကူညီပေးဖို့စစ်တွေမျိုးနယ်ကရချေးအုပ်ချုပ်မှု60ကျော်လောက်ကလည်းမျိုးနယ်အုပ်ချုပ်မှုထံမှမနေ့ကတော့ရောက်တောင်းဆိုခဲ့ကြပါတယ်။မနေ့ကတော့ရောက်တောင်းဆိုတဲ့ထက်မှပါတဲ့စစ်တွေမျိုးမိမှုဖတ်ဦးအောင်တန်းဝေကတော့တော်ကန်ချေဝအုပ်ချုပ်ရေးမှုကိုစစ်တွေမျိုးမရေးစခန်းမှာကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာဥပဒေနဲ့အရေးယူထားတယ်လို့ပြောပါတယ်
။ဒီနေ့မနေ့ကတော့သူတို့ပြပါတယ်။သူတို့ကကြမ်းဖက်ဥပဒေနဲ့နေပြီးမှသူတို့လွတ်လပ်နေမှုကိုဒီမှာသူတို့ဒီနေ့တရားရုံးမှာဒီနေ့နိုင်ကြော်ပြီးရှောင်းတော့ဖွင့်လို့တရားရုံးကဖွင့်ပြလိုက်ပြီ
တော်ခံချေးွာအုပ်ချုပ်မှုဖန်စီခံရတာနဲ့ပတ်သက်ပြီးတမ်တော်ပြောခွင့်ရဘူရှုပ်ဇော်မင်းထွန်းနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရခဲ့ပါဘူးရခိုင်ပြည်နယ်မှာအုပ်ချုပ်ရေးတာဝန်ရှိသူတွေပါဝင်ဒေသခံတွေကိုအစိုးရကကြမ်းဖက်ဖွေးစည်းဖြင့်သတ်မှတ်ထားတဲ့ရခိုင်လက်နက်ကင်ဖွင့်နဲ့ဆက်တွေ့တဲ့ဆွဆွေးရှင်နဲ့ဖန်စီရေးယူတာမျိုးတွေလည်းမကြာခဏကြုံရလေးရှိပါတယ်အခုနောက်ဆုံးဖန်စီခံထားတဲ့တော်ခံချေးွာအုပ်ချုပ်မှုရဲ့ဇနီးဖြစ်သူဒေါ်သူစာကတော့ခင်မွန်းဖြစ်သူကလက်နက်ကင်ဖွေးစည်းတွေနဲ့ပတ်သက်မှုရှိဘူးလို့ပြောပါတယ
်။ဒီကဒီမရောက်ကြတာဘာကြောင့်ဖိုင်းတယ်လဲဆိုတော့ဒီမလေးအဓိကတော့မသိဘူးဒါနဲ့မတရားဖိုင်းတယ်လို့ထင်တယ်ဒီမရောက်ကြတာဘာမှတစ်ခုလုံးလို့မရှိဘူးဘုံဖိုင်းတယ်လဲဆက်ပြီးမရှိဘူးဘာမှမလို့အေးစိနေတာ။ဘာလေလုံးတယ်ဟင်းချင်းစိတ်တယ်ဒီစီလိုပဲနေတာ။ဒီမကတော့မတရားဘူးလို့တော့မြင်တယ်။ဒီမရောက်ကြတော့တရားပေါ်နေတာအဖေအများဆုံးလိုက်စင်တယ
်။ပိကရက်ဇွန်လာတုန်းကလည်းအလားတူမြေပုံမြို့နယ်မှာအုပ်ချုပ်ရေးမှု၃ဦးကိုတပ်မတော်ကဖမ်းဆီးခဲ့ပြီးအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ရေးယူခဲ့ဖူးပါတယ်။အဲ့ဒီရှင်တုန်းကလည်းလောက်ဖော်ကင်ဖက်ရာချေးအုပ်ချုပ်ရေးမှု80နီးပါးနှုတ်ထွက်စာတင်ခဲ့ဖူးပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်။